Welcome to the Voice of America in Burmese.
Mingla Bong ne pisu ne manakin phit ja ba si khmyar. Vio American tan Myanmar bai season ga 2018 khu ne August la 31 ye taok ja ni manakin season ni ko American pi daw su myo ro Washington DC ga ni dai yai sa tin pi lo thau lwin pe ni ba bi. Lightometer 24 40 50 tit do ga ni phai yu na sin nai ja da lo Vio ye website sa min na phit de Burmese.voanews.com နဲ့ VOA Facebook စာမျက်နှာ VOA Burmese Newsroom မှာလည်းတစ်ချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါရခင်ဗျာကျွန်တော်ကတော့ဆက်မိုးပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကွယ်လွန်သူဂျွန်မက်ကင်းကိုဗီယက်နမ်ကွန်မြူနတီပါတီနဲ့အစိုးရတာဝန်ရှိသူတွေအပါအဝင်လူပေါင်းများစွာအမှတ်တရကုန်ပြုနှုတ်ဆက်ကြပါတယ်ကိုရီးယားစစ်ပွဲအဆုံးသတ်ပြီဆိုတဲ့ကြေညာချက်ကိုမကြခင်သူလက်မှတ်ထိုးထုတ်ပြန်မယ်လို့သမ္မတထရန့်ကကင်ဂျွန်အွန်းကိုဂရီပေးခဲ့ွယ်ရှိကြောင်းအမေရိကန်သတင်းတွေမှာပြောနေကြပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားဒုက္ခသည်တွေအဖမ်းခံရတဲ့ပေါ်လူခွင့်ရေးဖွဲ့တွေကစိုးရိမ်ကြောင်းပြောကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိတ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြေညာပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာဆိုရင်တော့မြန်မာပင်လယ်ပြင်မှာလူတွေမပါပဲသူတို့ဆက်ကြရောက်ရှိနေတဲ့နိုင်ငံသားကုံတင်မောဟောင်းကြီးနဲ့ပတ်သက်ပြီးတော့ဝါရင်တင်မောကပ္ပင်တူဖြစ်တဲ့ဟင်ရီခင်မောင်ရဲ့တုံးသက်ပြောဆိုချက်ကိုနားဆင်ကြမှာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ဝန်ခံပြောဆိုမှုတရုတ်ကပြစ်တင်လိုက်တဲ့အကြောင်းနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေရဲ့မစင်မချင်းတစ်ခုတ်လဲမှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုစိုးရိမ်စရာဖြစ်နေတဲ့အခြေအနေစတဲ့သတင်းလာတွေအပြင်နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍတိုင်းရင်းသားသတင်းလောစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ကွယ်လွန်သူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းကိုဗီယက်နမ်အဖွဲ့အစည်း200ကျော်ကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တန်ရုံးမှာဒီသတင်းပတ်တွင်တွားရောက်ဂုဏ်ပြုနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင်း VNA သတင်းဌာနနဲ့ထင်ထုတ်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြကြပါတယ်။အဲလိုတော့ရောက်ဂုဏ်ပြုနှုတ်ဆက်ကြတဲ့အထက်မှာ VNM ထိပ်တန်းခေါင်းဆောင်တွေ VNM ကွန်မြူနတီပါတီဘဟုကော်မတီပြင်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ VNM American အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ VNM ပြည်တွင်းသတင်းတွေမှာဖော်ပြပါဗျ။ Mr. McGain ဟာ VNM စစ်ပွဲကာလတွင်ကစစ်အကြံသားတူအဖြစ်ဟနွိုင်းမြို့တော်မှာ9နှစ်ကျော်ကြာဖမ်းဆီးခံရပြီးညှဉ်းပန်းနှိပ်စက်ခံခဲ့ရပါဗျ။ VNM ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဖန်ဘင်းမင်းကအထက်လွှတ်တော်မှဂျွန် McGain ဟာဗီယက်နမ်စစ်ပွဲရဲ့စစ်မှုတန်းဟောင်းလွှတ်တော်အမတ်မျိုးဆက်ကိုအမတ်တင်ဂီတပြုသူတူဖြစ်ပါတယ်။စစ်ရဲ့တန်ရာတန်ကြွတွေကိုကူစားဖို့နဲ့ဗီယက်နမ်နဲ့အမေရိကန်ကြားပြီးပြည့်စုံတဲ့မိဖက်ဆက်ဆံရေးဖြစ်အောင်ပြန်တည်ဆောက်ပြီးအားပေးမြင့်တင်တာမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့သူဖြစ်ပါတယ်လို့ပြောပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းကွယ်လွန်သူအထက်လွှတ်တော်မှဂျွန်မက်ကင်းဟာသူ့ရဲ့မိတ်ဆွေဟောင်းကြီးဖြစ်တယ်လို့ခေါ်ဆိုပြီးမစ္စတာမက်ကင်းဟာဘယ်တော့မှဟောင်းနွမ်းပျက်စီးမသွားတဲ့ကြီးမြတ်တဲ့ဂုဏ်ရည်စွမ်းသတ္တိတိုင်းပြည်တော်ဝန်ထမ်းရွက်မှုဆိုတဲ့စံတတ်မှတ်ချက်တွေနဲ့နေထိုင်သွားသူဖြစ်တယ်လို့ပြောပါတယ်။အသက်82နှစ်အရွယ်မှာဩဂုတ်လ25ရက်နေ့ကကွယ်လွန်သွားတဲ့ဂျွန်မက်ကင်းရဲ့ကျွမ်းကျင်ရေးတဲ့ရုပ်လောင်းကိုပြင်ဆင်ထားရာအရီဇိုနာပြည်နယ်ဖီနစ်မြို့ကပြည်နယ်လွတ်တော်အဆောက်အဦတွင်မှဒုသမရဟောင်းဘိုင်ဒန်ကမစ္စတာမက်ကင်းအတွက်အမတ်တရကွန်ပျူစကားကိုကြားသာပြီးနေမှာပြောတာပါ။မစ္စတာဘိုင်ဒန်ဟာဒီမိုကရက်ပါတီကဖြစ်ပြီးမစ္စတာမက်ကင်းကရီပူဘလီကန်ပါတီကဖြစ်ပေမဲ့လည်းသူတို့ကြားမတူကွဲပြားတဲ့နိုင်ငံရေးမြင်တွေကြားမှာပဲနှစ်ပေါင်းများစွာအတူလက်တွဲလှုပ်ဆောင်ခဲ့ကြတာနဲ့မိတ်ဆွေရင်းတွေဖြစ်ခဲ့ကြတာကိုမစ္စတာဘိုင်ဒန်ကပြန်ပြောင်းပြောဆိုပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့စင်ကာပူမှာတွေ့ဆုံစဉ်ကအဲ့ဒီတွေ့ဆုံမှုအပြီးကိုရီးယားစစ်ပွဲပြီးဆုံးကြောင်းကြေညာစာတမ်းကိုသူ့အနေနဲ့လက်မှတ်ထိုးထုတ်ပြန်မယ်လို့သမ္မတထွန်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကိုကတိပြုခဲ့ကြောင်းပြုခဲ့နိုင်တယ်ဆိုတဲ့အကြောင်းအမေရိကန်သတင်းမီဒီယာမှာရေးသားဖော်ပြထားပါတယ်။ဇွန်လအတွင်းကျင်းပခဲ့တဲ့တိတ်တီးဆွေးပွဲအတွင်းမှာသမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကိုအဲ့ဒီလိုကတိပေးခဲ့ကြောင်းဆွေးနွေးမှုတွေနဲ့နှိစက်တဲ့အတိုင်းအဝန်တချို့ကိုကိုကပီးအမေရိကန်အခြေစိုက်အဖြစ်အပျက်တွေစုံစမ်းဖော်ထုတ်ရေးသားတဲ့ Vox ခေါ်သတင်းဌာနမှာဖော်ပြထားတာပါ။သမ္မတထရန့်အဲ့ဒီလိုကတိပေးပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့လည်းသူပိုင်ဆိုင်တဲ့နျူကလ িয়ার လက်နက်အများစုကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။နှစ်ဖက်သဘောတူညီချက်အပိုင်းမှာအဲ့ဒီလိုပြောင်းလဲမှုတွေရှိခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကပိုပြီးရန်လိုတဲ့အသုံးနှုန်းတွေသုံးဆွဲလာကြောင်း Vox သတင်းဌာနကခန့်မှန်းရေးသားထားပါတယ်။ပြောဆိုထားတဲ့အတိုင်းသမ္မတထရမ့်ကလက်တွေ့မလုပ်ဆောင်တာကြောင့်မြောက်ကိုရီးယားဘက်ကဒေါသထွက်တာဖြစ်နိုင်ကြောင်းသူတို့ရဲ့သတင်းအရင်းမြစ်တွေကိုကိုကာဗီ Vox သတင်းမှာရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်အစိုးရဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကသူတို့ယူဆကြတဲ့အပြင် Azov ပင်လယ်နဲ့ Kerch ရေလက်ကြားတို့မှာတွာလာနေတဲ့ နိုင်ငံကောင်ရည်ရင်တွေကိုရုရှားကဟန်တာနှောက်ယှက်နေတယ်လို့ဆိုတာတွေကိုဆက်မလုပ်ဖို့ဂျာတာဘီနီကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံရဲ့အဲဒီလိုရက်တွေဟာယူကရိန်းနိုင်ငံရဲ့စီးပွားရေးအားနည်းသွားစေဖို့ကြိုးစားတာဖြစ်တယ်လို့ဆိုပြီးရပ်ပစ်ဖို့ပြောတာပါ။အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဟက်သာနိုဝတ်ကရေချောင်းသွားလာရေးကိုရုရှားကဟန်တာနှောက်ယှက်တာဟာယူကရိန်းနိုင်ငံထိခိုက်ပြီးမတူညီဖြစ်အောင်ဆက်လုပ်နေတာရဲ့နောက်ထပ်ဥပမာတွေဖြစ်တဲ့အပြင်နိုင်ငံတကာသတ်မှတ်ချက်တွေကိုဂရုမစိုက်တာလည်းဖြစ်ပါတယ်လို့ပြောပါတယ်။ရုရှားနိုင်ငံဟာအီဘီလာကလေးကကုန်စည်သင်းမောတွေကိုနှောင့်နှေးအောင်လုပ်နေပြီးကုန်တင်သင်းမော16ဆင်းထက်မနည်းယူကရိန်းစိတ်ကမ်းတွေကိုမသွားနိုင်အောင်တားထားတယ်လို့အမေရိကန်ကစွပ်စွဲထားပါတယ်။ယူကရိန်းပိုင်ခရီးမီးယားဒေသကိုရုရှားကတူပိုင်နယ်ဖြစ်တရားမဝင်ရယူပြီးယူကရိန်းရှေ့ပိုင်းမှာရုရှားလူလာတဲ့တီးခြားခွက်ထွက်ရေးဝါဒီတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားပြစ်ပခါဖြစ်အောင်2014ခုနှစ်ကလေးကသွေးထိုးလှုပ်ဆောင်လာတာကြောင့်ရုရှားနဲ့ယူကရိန်းကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါအမေရိကန်ဘက်ကအခုလိုတောင်းဆိုထားတာနဲ့ပတ်သက်ပြီးရုရှားဆိုရဘက်ကတုံ့ပြန်ချက်ကတော့ထွက်မလာသေးပါဘူ
း WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးအနေနဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ဆောင်ရင်အမေရိကန်ပြည်ထောင်စုကိုအဖွဲ့တွေကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကဂျာတာဘရီနီကဘလူးဘတ်သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကအတွင်ချင်းချောက်ပြောကြားလိုက်တာပါဒါဟာ WTO အပေါ်သမ္မတကနောက်တစ်ကြိမ်ထပ်မံဝေဖန်ပြောကြားလိုက်တာလည်းဖြစ်ပါတယ်။သမ္မတထရန့်ကသူပြောတဲ့အတိုင်းသာလက်တွေ့လှုပ်ဆောင်လိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုယ်တိုင်ဦးဆောင်ဖွဲ့စည်းခဲ့တဲ့ WTO အဖွဲ့ကြီးနဲ့ခေတ်သစ်ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစနစ်ကိုထိခိုက်သွားစေနိုင်ပါတယ်။ကမ္ဘာကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုဟာမမျှမတပြုမှုဆက်ဆံခံရကြောင်းသမ္မတထရန့်ကမကြာခဏဝေဖန်ပြောကြားလိုက်ရှိပြီးအဲ့ဒီလိုဖြစ်အောင် WTO ကဖန်တီးပေးထားတယ်လို့ဆိုပါတယ်။ဒါပြင် WTO ကိုအရေးယူနိုင်ဖို့သူ့အနေနဲ့လှုပ်ဆောင်ကောင်းလှုပ်ဆောင်နိုင်တယ်မဲလို့သမရထွန်းကပြောဆိုထားပေမဲ့ဘလို့ပုံနဲ့ချီးကန့်ဆောင်ရမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင
်ဗျ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိ92.32 kHz 9335 40 kHz 9683 48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီပေါ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဤပညာနှင့်စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုဆိုင်ရာဘင်္ဂလားပင်လယ်အော်အစီအစဉ်လို့ဆိုရမယ်။ BIMSTEC ထိပ်သီးအစည်းအဝေးကိုကတ်မန်ဒူးမြို့တော်မှာဂျာတာဘီနီကစပြီးနှစ်ရက်ကြာကျင်းပနေပါတယ်။အစီအဝေးတွင်စီးပွားရေးဆိုင်ရာပိုးပြီးပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တွေဆွေးနွေးဖို့ရှိသလိုဒေသတွင်းလျှက်စစ်တားအလိုင်းထိစပ်မှုဆိုင်ရာသဘောတူညီချက်တရားကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒီသဘောတူညီချက်အရဆိုရင်တက်ဆိုင်ရာနိုင်ငံတွေကမှစွမ်းအင်အရောင်းဝယ်လုပ်ဖို့လမ်းပွင့်သွားမှာပါ။ဒီထိပ်သီးအစည်းအဝေးမှာမြန်မာသမ္မတဦးဝင်းမြင့်နဲ့အတူဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာ၊ဘူတန်ဂျာပြတ်ဆွေးနွေးဖို့အကြီးအကဲလိုင်ယွန်ပိုရှာရင်ဝမ်ချော့၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊သရီလင်္ကာသမ္မတမိုက်ထရီပါလာဆရီစီနာထိုင်းဝန်ကြီးချုပ်ပရဒုချန်တို့ကြောင့်လည်းအင်ရှင်နီပေါ်ဝန်ကြီးချုပ်ခတ်ဂါပရဆတ်ဦးလီတို့တက်ရောက်နေပါတယ်။အစည်းအဝေးလာတက်တဲ့တခြား6နိုင်ငံကနိုင်ငံခေါင်းဆောင်တွေနဲ့သမ္မတဦးဝင်းမြင့်တို့တဦးချင်းတီးခြားစီတွေ့ဆုံဆွေးနွေးတာမျိုးတွေရှိမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ထိုင်းနိုင်ငံမှာခလုံးဝင်းလျှောက်ထားကြတဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတောင်ပေါ်တိုင်းရင်းသားလူနည်းစုဝင်160ကျော်ကိုအနာဘဏီကဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ဆိုရင်ပူပန်ကြောင်းလူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။သူတို့အနေနဲ့ဌာနေကိုပြန်ပို့ခံရရင်အပြစ်ပေးအရေးယူခံရနိုင်တယ်လို့ဆိုပါတယ်။အဲ့ဒီခလုံးကွင်းလျှောက်ထားသူတွေကိုဘန်ကောက်မြို့မြောက်ပိုင်းစင်ကြေပုံးအရာမှာထိုင်းအာဏာပိုင်တွေကအင်္ဂါနေ့ကဖမ်းဆီးပြီးလူမှုကြည့်ကြရေးဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်လိုက်ကြောင်းထိုင်းနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်ဖမ်းဆီးခံရသူတချို့ဟာဒုက္ခသည်ဖြစ်ကြောင်းယူအန်စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအတိအမှတ်ပြုထားတဲ့ကပ်ပြားတွေရှိတယ်လို့ထိုင်းလူ့ခွင့်ရေးရှင်းလင်းများအဖွဲ့ကပြောပါတယ်အခုဖမ်းဆီးခံထားရတဲ့ဂျာတိုင်းအပါအဝင်တခြားတောင်ပေါ်တိုင်းရင်းသားတွေဟာဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာဖမ်းဆီးနှိပ်စက်တာခွဲခြားဆက်ဆံတာနဲ့ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်းရှင်းလင်းများအဖွဲ့ကပြောပါတယ်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံကြားအပြန်အလှန်သဘောတူညီချက်အရဖမ်းခံထားသူ38ယောက်ဟာကမ္ဘောဒီးယားနိုင်ငံကိုပြန်ပို့ခံရနိုင်ကြောင်းဒါပေမဲ့ဗီယက်နမ်နဲ့တော့အဲ့လိုသဘောတူညီချက်ရှိမထားတဲ့အတွက်သူတို့အပေါ်ဘယ်လိုသဘောထားမယ်ဆိုတာမဆုံးဖြတ်ခင်တရားရုံးမှာအမှုရင်ဆိုင်ကြရမှာဖြစ်ကြောင်း45 rights လူ့အခွင့်အရေးအဖွဲ့ဝင်တွေကပြောပါတယ
်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပြိုင်ပွဲဝင် Manchester United အသင်းရဲ့နီးပြဂျိုဆေမော်ရီညိုကသူ့အသင်းရဲ့ရှုံးပွဲတွေနဲ့ပတ်သက်ပြီးတော့အခုချိန်ဟာစိတ်မချမ်းမြေ့ဖွယ်ရုန်းကန်နေရတဲ့ချိန်ဖြစ်နေဘူးလားဆိုတော့သတင်းတောက်ရဲ့အမေးကိုပြန့်ဖြေတာမှာမြန်မာနိုင်ငံနာမည်ကိုတုံးပြီးတော့ထည့်ပြောသွားပါတယ်
If you do what I did before the game, which was looking at the news and looking at Myanmar, I think that's difficult time.
ပွဲမစခင်မှာကျွန်တော်လုပ်သူလိုမျိုးသတင်းတွေဖတ်တာကိုခင်ဗျားလုပ်မယ်ဆိုရင်မြန်မာနိုင်ငံကသာကြည့်လိုက်ပါ။အ အဲ့ဒါကမှစိတ်မချမ်းမြေ့ပွဲရုန်းကန်နေရတဲ့အချိန်ဖြစ်ပါတယ်လို့မော်ရီညိုကဖြေသွားတာပါသူကဘာကိုညှဉ်းပန်းပြီးပြောဆိုတာလဲဆိုတာကိုတော့အတိအကျထည့်ပြောသွားတာမတွေ့ရပါဘူးမော်ရီညိုဟာအရင်တုန်းကလည်းသူကိုင်းတဲ့အသင်းတွေအရှုံးနဲ့ရင်ဆိုင်ရချိန်မှာအဲ့ဒီအချိန်ကာလတွေမှာဖြစ်ပျက်နေတဲ့ကမ္ဘာပေါ်ကအခြေအနေတစ်ခုခုနဲ့နှိုင်းယှဉ်ပြီးတော့တုံ့ပြန်ပြောဆိုလို့ရှိပါတယ်2015ခုနှစ်တုန်းကဥရောပဒုက္ခသည်အကြတဲ့2006ခုနှစ်တုန်းကကြက်ငှက်ဝတ်တုကွေရောဂါစတဲ့အပြင်သူအသင်းတွေဘောလုံးမွေးရှုံးရတာဟာအဲ့ဒီအခြေအနေတွေလောက်မဆိုးသေးဘူးဆိုတာမျိုးကာကွယ်ပြောဆိုပြီးတော့တုံ့ပြန်မှုပါတယ်။မန်ချက်စတာယူနိုက်တက်အသင်းဟာဩဂုတ်လ19ရက်နေ့တုန်းကအဝေးကွင်းမှာ Brighton အသင်းကို 2-3 ခုနဲ့ရှုံးပြီးဩဂုတ်လ28ရက်တနင်္လာနေ့ကတော့အိမ်ကွင်းမှာ Spurs အသင်းကို 3-6 ပြတ်နဲ့အရေးနေပါတယ်။ဒါကြောင့်လဲမန်ချက်စတာယူနိုက်တက်အသင်းဟာဘောလုံးရာသီပြန်စတာသတင်း3ပတ်ပဲရှိသေးတဲ့အချိန်အမှတ်ပေးစရာမှာအဆင့်73အထိကျနေပါတယ်
။ Netherlands နိုင်ငံကလက်ရဆွမ်းနိုင်ငံရေးသမား Geert Wilders ကProfet Muhammad အကြောင်းကာတွန်းပြိုင်ပွဲကျင်းပမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းနေတိုးညွန်ပေါင်းအဖွဲ့မှပါဝင်တာဝန်ထမ်းဆောင်နေတဲ့ Dutch တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ကြဖို့တာလီဘန်အဖွဲ့ကသူ့တပ်ဖွဲ့ဝင်တွေကိုကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။သူရဲ့အဲ့ဒီကာတွန်းပြိုင်ပွဲကအပြစ်မဲ့ပြည်သူတွေအပေါ်အကြမ်းဖက်မှုတွေဖြစ်ပေါ်အောင်လုံဆောင်ပေးရရောက်မှာစိုးရိမ်တဲ့အတွက်ပြိုင်ပွဲကိုဖျက်သိမ်းမဲ့အကြောင်း Wilders ကကြာသပတေးနေ့မှာမကြေညာခင်မှာပဲတာလီဘန်တို့ရဲ့ချင်းချောက်မှုထွက်ပေါ်လာတာပါ။ကာတွန်းပြိုင်ပွဲဟာနယ်သာလန်နိုင်ငံသားတွေကမွတ်စလင်တွေအလုံးအပေါ်ဘာသာရေးအရာဆော့ကားရာရောက်စေတဲ့ရန်လိုတဲ့လုပ်ရဖြစ်ကြောင်းတာလီဘန်ပြောခွင့်ရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်တပ်ဖွဲ့ဝင်တွေအနေနဲ့လည်းသူတို့ကိုသူတို့အစ္စလာမ်ဘာသာဝင်လို့ခံယူထားရင်သူတို့လက်နက်တွေကို Dutch နိုင်ငံသားတွေပဲလက်ပြီးတာလီဘန်တိုက်ခိုက်သမားတွေကိုကူညီတိုက်ခိုက်တင်ကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ Resolute Support စစ်ဆင်ရေးလို့အမည်ပေးထားတဲ့အာဖဂန်မှာရှိတဲ့ NATO မဟာမိတ်တပ်ဖွဲ့ဝင်စုစုပေါင်း 16,000 ထဲမှာDutch တပ်ဖွဲ့ဝင်100လောက်ပါဝင်ထမ်းဆောင်နေကြတဲ့အကြောင်း Dutch ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်မှာရှိတဲ့ NATO မဟာမိတ်အဖွဲ့ရဲ့ထက်ဝက်လောက်ဟာအမေရိကန်တပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကြေညာသွားခဲ့ကြတာဖြစ်ပါတယ်။ခုချင်းအစပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှမို့နိုင်ငံတကာသတင်းတစ်ပုဒ်ကိုဥစွာတင်ဆက်ပြီးပါမယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖျက်သိမ်းရေးလုပ်ငန်းစဉ်အတွက်အားထုတ်မှုတွေနေတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်လိုက်တဲ့အပေါ်မှာတရုတ်နိုင်ငံကဒီလိုပြောလိုက်တာဟာတာဝန်မေ့ရကြတယ်ဆိုပြီးတော့တုံ့ပြန်လိုက်ပါတယ်။ဒီကြောင်း VOA သတင်းတောက် Victor Vetti ရဲ့သတင်းကိုအခြေခံပြီးကိုကျော်အောင်လွင်ကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုဖြေရှင်းရေးမှာတရုတ်ဘက်ကထိထိရောက်ရောက်လှုပ်ပိတ်လိမ့်မယ်လို့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေမဖြစ်ခင်တော့ကမျှော်လင့်ချက်တွေတော်တော်ရှိခဲ့တာပါ။သမ္မတထရန့်ကမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့တရုတ်ကိုဝေဖန်တာဟာတာဝန်မဲ့ရာရောက်ပြီးတော့အခြေအနေမှန်တွေကိုမထင်ဟပ်စေတဲ့ပြောဆိုချက်ပဲလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟွာချွန်ယင်းကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးလုပ်ငန်းမှာတရုတ်ဘက်ကမတက်မကြွဖြစ်နေရတာကတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာနဲ့လဲဆက်ဆက်လိမ့်မယ်လို့သမ္မတထရန့်ကဆိုပါတယ
် Part of the North Korean problem is caused by our
နောက်ကိုရီးယားပြဿနာမှာအမေရိကန်နဲ့ကုန်သွယ်ရေးမပြေမလည်ဖြစ်နေတာပါလေအစီအစဉ်အဖြစ်ပေါ်လာတာရုပ်ဟာအမေရိကန်စီကနေနှစ်စဉ်ဒေါ်လာဘီလီယံ900ရယူနေတာနှစ်အတော်ကြာပါပြီဒါကိုကျွန်တော်တို့ထပ်ပြီးအဖြစ်မခံနိုင်ပါဘူးအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးမှာအခက်အခဲပိုပြီးရှိလာအောင်တရုတ်ဘက်ကလုပ်နေပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သူနဲ့ဆက်ဆံရေးကလူတွေထွေထွေနဲ့တိတ်ပြီးတော့ကောင်းမွန်တယ်လို့လဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။အခုလိုချိန်မျိုးမှာငွေကုန်ကြေးကျတိတ်များတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလက်ချက်မှုတွေကိုလှုပ်ရှားအကြောင်းမရှိဘူးလို့လဲသမ္မတထရန့်ကဆိုပါတယ်။လာမယ့်နှစ်အတွင်းတောင်ကိုရီးယားနဲ့အမေရိကန်ကြားမှာကြီးမားတဲ့စည်းရေးလက်ချက်မှုတွေလုပ်ဖို့အစီအစဉ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကပြောခဲ့ပြီးတဲ့နောက်တည့်အကြာမှာပဲသမ္မတထရန့်ကအခုလိုမျိုးပြောခဲ့တာပါ။ဂျပန်နိုင်ငံတိုကျိုမြို့အခြေစိုက်မဟာဗျူဟာလေးလာရေးဖွဲ့ကအကြီးတန်းသုတေသီတူဖြစ်တဲ့ Grant Newsham ကတော့သမ္မတထရန့်ဟာတရုတ်ထက်မြောက်ကိုရီးယားကသူ့အတွက်ပို့ပြီးတော့အရေးကြီးတဲ့သဘောလှုပ်ဆောင်နေတာကိုတွေ့ရတယ်လို့ VOA ကိုပြောပါတယ
်။ I think if one looks at the words carefully, he's saying, boy, how much he would really, really like to not do the exercises.
သမ္မတထရန့်ရဲ့ပြောဆိုရေးသားချက်တွေကစကားလုံးတွေကိုသေချာဂရုစိုက်ပြီးကြည့်တဲ့အခါမစ္စတာကင်ဘက်ကသာပူပေါင်းဆောင်ရွက်မယ်ဆိုရင်တောင်ကိုရီးယားနဲ့စီးရေးလက်ချက်မှုတွေကိုဘလောက်သူမလုပ်ချင်တယ်လဲဆိုတာကိုတွေ့ရပါလိမ့်မယ်။ဒါပေမဲ့မစ္စတာကင်ဘက်ကပူပေါင်းဆောင်ရွက်မှုတွေကမရှိပါဘူး။အဲ့ဒါဆိုရင်စီးရေးလက်ချက်မှုတွေအားလုံးပြန်လုပ်ပါလိမ့်မယ်။အမေရိကန်ဘက်ကတကယ်လိုချင်တဲ့အတိတ်ပဲကဘာလဲဆိုတာကိုလည်းတစ်ဖက်ကပြန်ကြည့်တင်ပါတယ်။ကောင်းတယ်လို့ဆိုရမှာကတော့အစင်လာမရှိပဲလှုပ်လာတဲ့ကိစ္စပါ။မ မြောက်ကိုရီးယားဟာတရုတ်ထက်ပိုပြီးအရေးကြီးတယ်လို့သမ္မတထရန့်ကလုံနေတာပါ။အမေရိကန်ဘက်ကတကယ်တမ်းဘာတွေလုပ်နေသလဲ၊ဘာတွေစဉ်းစားနေတာလဲဆိုတာကိုကျွန်တော်လေ့လာဆန်းစစ်ရပါဦးမယ်
။မြောက်ကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ရေးမှာတရုတ်လိုနိုင်ငံမျိုးကထိထိရောက်ရောက်ပိုပြီးတော့လုံနိုင်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟေသာနျူးယောက်ကဗုဒ္ဓဘုနေ့ကပြောခဲ့ပါတယ်။ကိုရီးယားစစ်ပွဲအဆုံးသတ်ရေးနဲ့ညီညာရေးကြေညာမှုတွေမတိုင်ခင်မဖြစ်မနေလာရမှာကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးပဲလို့လဲဟီတာနျူးယောက်ကတေချာအောင်ထပ်ပြောပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းဆိုင်ရာပြောဆိုမှုတွေဟာအမေရိကန်ဘက်ကထိရောက်ပြီးတော့လုံလောက်တဲ့ဆောင်ရွက်မှုတွေမရှိလို့အချင်းချောက်ခံနေရပြီလို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုစီကိုမြောက်ကိုရီးယားဘက်ကစာတစ်စောင်ပေးပို့ခဲ့ပါတယ်ဒီစာနဲ့ပတ်သက်ပြီးတော့အမေရိကန်ထိပ်တန်းအရာရှိတဦးပြောတာကတော့ကိုယ့်ဘက်ကတခုခုပေးချင်တဲ့စာနာမရှိရင်တော့သူတို့ဘက်ကလည်းလာမှာမဟုတ်ဘူးလို့ဆိုပါတယ
်ဒါကတော့ကိုကျောင်းလင်းပြောပြတော့တာဖြစ်ပါတယ်အခုတော့စနေညတရက်လီလိုင်းအစီအစဉ်နဲ့ပတ်သက်လို့ကြီးညာချက်ကိုနားဆင်ကြအောင်ပါခင်ဗျာ
။အားရှင်များရှင်။ရခိုင်ပြည်နယ်ကြီးနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါဗျ။မြန်မာနိုင်ငံအပေါ်မတူကွဲပြားတဲ့ပုံစံတွေနဲ့ချဉ်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းမီအထက်လက်တွေ့အကျိုးများနိုင်ပါသလဲ။အကျက်တဲကြမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်တယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီလင်းနာဗိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညဗိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ဒီအချိန်မီ view ကိုဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပြရစီခင်ဗျာ။အခုတော့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းကိုစပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဖ်ဆက်ပဇာဒီတာအနီးတစ်ပိုက်မှာဒုက္ခသည်တွေကအစားအသောက်ချက်ပြုတ်တဲ့နေရာမှာလောင်စာဖြစ်အုံပြဖို့ဆိုပြီးတော့ခံမှန်းကြီးအပြင်တနည်းကိုတစ်ပင်တန်ချိန်900လောက်ခုတ်လဲနေကြပါတယ်။အဲဒါကြောင့်အခုခါမှာပဝန်းကျင်ထိခိုက်မှုမရှိအောင်ထင်းခုတ်ခြင်းရဲ့အန္တရာယ်တွေကိုထိန်းချုပ်နိုင်ဖို့အတွက်တင်နန်းတွေ gas မီးပိုတွေထောက်ပံ့ပေးနိုင်အောင်အစိုးရမှုတွေအဖွဲ့အစည်းတွေကအတူလှုပ်ဆောင်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းကနေ VOA သတင်းတောက် Steve Stanford သတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာထင်းလို့အချက်တွေများလာနေတာကြောင့်အိမ်နာတစ်ဝိုက်ကအစ်စ်ပင်တွေလည်းထင်းဖြစ်ခုတ်ခံရပြီးတော့အလင်းမြန်ပျောက်ကွယ်လာနေပါတယ်။ Fatima Khalam ဟာရင်ဂျာဒုက္ခသည်တူဖြစ်ပြီးထင်းရှားပြီးအသုံးပြုရတဲ့ဆိုးကျိုးတွေကမိသားစုပေါ်မှာထိခိုက်မှုတွေရှိတယ်လို့သူကဘင်္ဂါလီဘာသာစကားနဲ့ပြောပါတယ
်။ကျမတို့မှာထင်းမရှိပါဘူး။ပြီးတော့ကျမတို့တဲထဲမှာချက်ပြုတ်တဲ့အခါမှာတဲကအရန်ပူပါတယ်။ထင်းရဖို့အတွက်ကျမတော်ရဲကိုသွားရပြီးတော့နှစ်နာရီကနေသုံးနာရီလောက်ကြာပါတယ်။အဲ့လိုသွားတဲ့အခါမှာလဲခြွန်ထက်တဲ့အရာတွေကိုတက်နေမိပြီးတော့နာလဲနာပါတယ်
။တောင်ဆောင်တွေဘောကဒုက္ခသည်စခန်းတွေမှာတော့တင်းမြစ်ဒူးတာအပါဝင်တော်ပြုံးတာတွေကြောင့်မြေပြိုကျမဲ့အန္တရာယ်ကပုံများလာနေပါတယ်။အကူအညီပေးရေးအဖွဲ့တွေပေါင်းပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတပ်တားစေနိုင်မဲ့အင်ဂျင်နှစ်သိန်းလောက်ဆောက်လုပ်ပေးသွားနိုင်ဖို့ရည်မှန်းထားတယ်လို့လဲ UNHCR အဖွဲ့ကစွန့်ရင်ဆိုင်ရာအရာရှိ Michael Eden ကပြောပါတယ
် The refugees are cooking on inefficient
ဒုက္ခသည်တွေဟာရွှွန့်နဲ့လုပ်ထားတဲ့မီးဖိုတွေနဲ့ချက်ပြုတ်နေကြပြီးဒါကအလုပ်လည်းသင့်မဖြစ်သလိုမီးခိုးလည်းအရန်ထွက်ပါတယ်အဲ့ဒီမီးခိုးကနေကျန်းမာရေးထိခိုက်စေပါတယ်ဒါကြောင့် LPG သဘာဝတန်ွေ gas ကတန့်စင်တဲ့လောင်စာဖြစ်ပြီးမီးခိုးပြဿနာကိုဖြေရှင်းနိုင်မှာပါ
ကဲဒီဘူအသေးရတဲ့သူတချို့အနေနဲ့ကတော့အစားအသောက်တွေကိုပို့ပြီးတော့လွယ်လွယ်ကူကူချက်ပြုတ်နိုင်မှာဖြစ်ပါတယ်။နာတာဝမ်မွန်ဒိုးကတော့အရင်တုန်းကဆိုရင်သူ့မှာထင်းမရှိတာကြောင့်ရှိတဲ့အစားအသောက်တချို့ကိုပြန်ရောင်းပြရတယ်လို့ဆိုပါတယ
်။အစားအစာနဲ့တခြားလိုအပ်တာတွေကိုထောက်ပံ့တဲ့သူတွေရှိပါတယ်။ကျမစီမာကလူသားတွေအပိုရှိရင်တော့အဲ့ဒါတွေကိုဈေးမှာရောင်းပြီးအဲဒီကရတဲ့ငွေနဲ့ထင်းတွေပိုးပြီးဝယ်နိုင်မှာပါ။တခါတလေတော့ကျမနားမှာရှိတဲ့သူတွေစီကနေထင်းတွေချီရပြီးတော့ကျမအတွက်ကလည်းခက်ပါတယ်
။အကူအညီပေးအဖွဲ့တွေကတော့ LPG gas o နဲ့မိဖို့တွေကိုဒုက္ခသည်စခန်းမှာပို့ပြီးတော့ဖြန့်ဖြူးပေးလာနေတာနဲ့အမျှဒုက္ခသည်စခန်းတွေမှာလည်းအထင်အသုံးပြုမှုတွေရော့ကျပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတတ်တာလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
။ဒါကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒ ုက္ခသည်စခန်းနေရာတွေမှာဖြစ်ပေါ်နေတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေတွေအကြောင်းကိုရနိုင်ပြောပြသွားတာဖြစ်ပါတယ်။သောရရှိမြခင်ဗျာရန်ကုန်တိုင်းဒေသကြီးသုံးကွာမြို့နယ်အတွင်းမုဒ္ဓမပင်လယ်ပြင်မှာရောက်ရှိနေတဲ့နိုင်ငံခြားကုန်တင်တင်မောကြီးဟာအမြင်အရဟောင်းနှံနေနေဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတန်တူတန်ဆအဖြစ်နဲ့ထူခွဲဖြစ်စည်းဖြစ်ဖို့တေးလာတာဖြစ်နေတဲ့အကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။တင်မောပေါ်မှာလူတဦးမှပါမလာပေမဲ့အခုလိုတောင်တင်ရတဲ့အချိန်ထိဘသူမှမတိလိုက်ရတဲ့ဖြစ်ရကြောင်းလုံုံရေးရသတိထားတဲ့လို့ဆိုရပါမယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။တုံးကအနီးကပင်လယ်ပြင်မှာတောင်တင်နေတဲ့ဆမ်ရာတူလန်ဂီဆိုတဲ့တင်မောဟာတင်မောပြည့်တင်မောဟောင်းတွေကိုဖျက်ဆီးတဲ့လုပ်ငန်းတွေအများဆုံးလုပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအသွာဆွဲတင်မောကကျိုးပြတ်ပြီးအခုလိုတုံးကမှာတောင်လာတင်တာဖြစ်နိုင်ကြောင်းမဟာနဒီမာရီတိုင်းကုမ္ပဏီကမန်နေဂျင်ဒါရိုက်တာလည်းဖြစ်ဝိုင်းရင်တင်မောကပတိန်တဦးလည်းဖြစ်တဲ့ဟန်ရီခမောင်ကြီးက VOE ကိုရှင်းပြပါမယ
်။တင်မောကဘင်္ဂလားဒေ့ရှ်ကိုသွားဖို့အတွက်တိုးလုံသွားနေတယ်လို့နားလည်ထားတယ်။တက်ဖို့နဲ့တိုးလုံတယ်ပေါ့။လုပ်ပြီးတဲ့အခါမှာဖြစ်နိုင်ရည်ရှိတာကယာလီဝုဒုဆိုပြီးတော့မှတောင်တင်သွားတဲ့အခါမှာသူတို့အဲ့ဒီတက်ဖို့ပေါ်မှာစင်မောသားနဲ့ခူရီယာပြောင်းပြီးတော့ abandon လုပ်သွားတယ်လို့ယူဆရတယ်။ဘယ်လိုပုံစံကြရတော့တကယ်တမ်း abandon လုပ်မယ်ဆိုရင်လည်းသူတို့စင်မောကသက်ဆိုင်ရာဟိုဟာတွေကိုအကြောင်းကြားပြီးတော့ဒါမှမဟုတ်လို့ရှိရင်လည်းသူတို့ပုံစံကြရရှိရတယ် abandon ship ရဲ့ပုံစံကြရအတိုင်းလုပ်ဖို့လိုတယ်။အဲ့တော့သူတို့စင်မောသားတွေဒါမှမဟုတ်ခူရီယာသူ့ရဲ့စုပ်ဖြစ်ချက်အားနေပြီးတော့ကြောက်အလန့်အနေနဲ့တက်ဖို့ပေါ်ကိုပူးသွားမျိုးလည်းဖြစ်နိုင်တယ်
နောက်ဖြစ်နိုင်ခြေတစ်ခုကတော့ဟောင်းနေပြီဖြစ်တဲ့ဒီတင်မောအတွက်အမကန်ကုမ္ပဏီကနေရော်ကြေးရအောင်တမင်ပင်လယ်ပြင်ထဲမှာစွန့်ပစ်သွားတာလည်းဖြစ်နိုင်တယ်လို့ကပတိန်ဟန်နရီခမောင်ကသုံးသပ်ပါတယ်
။အရင်တုန်းကဒီမျိုးတွေကြတော့ဘယ်လိုလုပ်လဲဆိုတော့ insurance ကနေပြန် claim လုပ်ချင်တာမို့လို့ဘယ်လိုဒါမျိုးကို ground တမင်ကိုလုတ်ပြီးတော့မှအပြန်အလှန်ရှိရှိနဲ့လုတ်သွားတာမျိုးလည်းဖြစ်နိုင်တယ်။ဆိုတော့အကြောင်းချက်တွေကတော့အများကြီးရှိတယ်။အဲ့ဒါကတော့တာမန်တင်မောလုပ်ငန်းမှာဖြစ်လို့ဖြစ်တာရှိနေအလိမ့်ခါဒါနဲ့ authority မျိုးအကြောင်းမကြားပဲနဲ့ခိုးပြီးထွက်သွားတယ်ဆိုတာမျိုးကတော့တို့တော့ကိုဟိုပါပေါ့ဖြစ်လို့ဖြစ်တာအင်မတန်နည်းလေးစိတ်ကြတခုပဲဘယ် protocol ဘယ် procedure တခုမှမလိုက်နာပဲလုပ်သွားတာဖြစ်ပါတယ်အဲဒီတင်မောလုပ်ငန်းကိုလုပ်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့တွေးကြည့်မှဆိုလို့ရှိရင်တော့ဒါက malpractice တခုဖြစ်နေတာတော့သိကြတယ
်သက်ဆိုင်ရာရေပိုင်တဲ့နိုင်ငံကိုအတိအပြီးအကြောင်းကြားခြင်းမရှိပဲလူတယောက်မှမကြံအောင်တင်မောကိုအခုလိုစွန့်ပစ်သွားတဲ့ဖြစ်ရကထူးဆန်းလွန်နေတယ်လို့ဆိုပါတယ်
အစိုးရရင်ဆုံးကိစ္စကတော့လူတယောက်မှမရှိတဲ့ကိစ္စကိုလည်းဆိုရင်ပါတင်မလို့อ่ะအဲ့တော့လူတယောက်မှမရှိဘူးမရှိတော့ဘဲနဲ့အဲ့ဒါဒီဟာကအဲ့ဒီလူတွေဘယ်ရောက်သွားလဲနံပါတ်1နံပါတ်2ကဘာဖြစ်လို့ဟိုတောင်းတင်နေဆိုရင်တောင်းမှလည်းတခုခုအသက်အန္တရာယ်ကြုံနေဆိုရင်လည်းကျွန်တော်စိတ်ကမှာရှိတယ်ဟာလားဒီလူအားလုံးကသက်ဆိုင်ရာနေကြီးဆိုတာပေါ့မြမပြည်ကမြမပြည်ပိုင်းနဲ့တက်မှဖြစ်နေရှိကူညီနိုင်မှုအနေထားလည်းအကုန်ရှိတယ်အဲ့ဒါဒီအားလုံးတစ်ခုခုမှကြရင်မရှိမရမယ်နဲ့ချက်ပြောင်းနေတော့ပျောက်သွားတဲ့ပုံစံကြီးရတော့တတော်ကိုထူးဆန်းတဲ့ဖြစ်ရတခုရဲ့ခင်ဗ
ျဒီတင်းမောကိုစစ်ဆေးကြည့်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုတွေ့ရှိရကြောင်းတုံးကမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဥနေဝင်းက VOA ကိုကြာသာပတိနေ့မှာပြောပြခဲ့ပါတယ
်ဒီတင်းမောရဲ့နာမည်နဲ့နံပါတ်ကိုကြည့်ပြီးတော့သူအနေနဲ့ဆောက်ရောက်ပြီးခါမှာနောက်ဆုံးပိုင်ဆိုင်ရာအင်ဒိုနီးရှားပြည်ရောက်တာဖြစ်ရမှာဒီအစိတ်အပိုင်းကိုတော့ဘာဆက်လုပ်မယ်ဆိုတော့ဒါရေတက်အစိုးရပိုင်းနဲ့ရေတက်အာဏာပိုင်းအဖွဲ့အစည်းအတောင်ဖြစ်သွားပြီ
။ရေတက်အပါအဝင်စိတ်ကန်းအာဏာပိုင်းတွေမသိပဲနိုင်ငံခြားမှာမတ်ပုံတင်ထားတဲ့တင်မောတစင်အခုလိုတောင်လာတင်နေတဲ့ဖြစ်ရကြောင်းလုံခြုံရေးအတွက်စိုးရိမ်စရာရှိတယ်ဆိုတာကိုလည်းကပတိန်ဟန်ရီခမောင်ကထောက်ပြပါတယ
်။နောက်တစ်ခုကတော့တချို့တွေဆွေးနွေးတာလေးတော့ရှိတယ်ပေါ့နော်။အဲ့ဒါတော့ security point of view အဲ့ဒါတော့ဗတိကတော့ဟိုပါပေါ့အမတန်ထားရမယ့်ကိစ္စတစ်ခုဖြစ်တယ်အဲ့တော့ case ကတကယ်လို့ Pigilia case ဖြစ်နေတဲ့အတွက် security point ကိုလည်းပဲ short မတွက်မိဘူးတော့အများအရေးကြီးတယ်လို့ကျွန်တော်တုံ့ပြန်ပါတယ်ခင်ဗျာ
VOE ကစုံစမ်းကြည့်တဲ့အခါကုန်တန်ချိန်2000နီးပါးတည်ဆောင်နိုင်ပြီးရေစု9မီတာကျော်ရှိတဲ့ဒီတင်မောဟာ2000တခုနှစ်ခရဲကတိဆောက်ခဲ့တဲ့တင်မောဖြစ်ကြောင်းနဲ့တောင်တုပ်ပင်လယ်ပြင်အတွင်းခုံမောင်းသွားလာနေတဲ့တင်မောဖြစ်ကြောင်းဖော်ပြထားပါတယ်အခုချိန်မှာတော့တင်မောနဲ့သက်ဆိုင်တဲ့အသေးစိတ်အချက်အလက်တွေသိရှိနိုင်ဖို့မြန်မာအာဏာပိုင်တွေဘက်ကစုံစမ်းဖော်ထုတ်နေတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့မြန်မာပင်လယ်ဝမှာရောက်ရှိနေတဲ့ဆန်ဆန်ပြပြကုံတင်မောအဟောင်းကြီးနဲ့ပတ်သက်ပြီးတော့တုံးသက်ချက်တွေကိုကုဇော်ဝင်းလိုင်ကစုံစမ်းစူးစီးပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
သ
湾的有名专家呢 ，radio 时间电视幕里呢不得了。အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားတည်းလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဗဒက်ဒေသအတွင်းကအင်တလုံးကိုဩဂုတ်လ29ရက်နေ့ကရဲတပ်ဖွဲ့နဲ့အလုသမားရေးဆိုင်ရာတာဝန်ရှိသူတွေဝင်ရောက်ပြီးတော့စစ်ဆေးခဲ့ရမှာနေအိမ်တွင်းမှာပိတ်လောင်ထားပြီးတော့အဓမ္မအလုဆေးခိုင်းခံထားရတဲ့အသက်15နှစ်နဲ့30ကြာမြန်မာနိုင်ငံသူ10ဦးကိုဖမ်းဆီးရရှိခဲ့ပါတယ်။အိမ်ပိုင်ရှင်ကိုလည်းတရားမဝင်အဓမ္မအလုဆေးခိုင်းမှုလူကုန်ကူးမှုအစရှိတာတွေနဲ့အရေးယူထားပါတယ်ဒီဖြစ်ပျက်အကြောင်းစုံကိုတော့ VOE သတင်းတော့မတ်အေးမှသတင်းပေးပို့ထားတာကိုလာစစ်ပါခင်ဗျာ
ချင်းမိုင်ဗဒက်ခရိုင်အတွင်းကလူနေအိမ်တစ်ခုရဲ့အိမ်တကားတွေကိုပိတ်ထားပြီးလူမရှိတဲ့ပုံစံမျိုးလုပ်ထားပေမဲ့အထဲမှာလူ10ဦးထက်မနည်းရှိနေပြီးသူတို့ဟာပိတ်လောင်ခိုင်းစီတာခံနေရတာဖြစ်တယ်ဆိုပြီးနေမီအာနာပိုင်တွေကဆိုပါတယ်ဩဂုတ်လ29ရက်နေ့ကတော့အဲ့ဒီအိမ်တကားတွေကိုချိုးဖျက်ပြီးဝင်ရောက်စစ်ဆေးမှုလုပ်ခဲ့ရမှာအထဲမှာရှိနေတဲ့သူတွေကနောက်သေးကတတိုင်းကိုကြော်ပြီးထွက်ပြေးခဲ့ပေမဲ့မြန်မာနိုင်ငံသားအသက်မပြည့်သေးတဲ့ကလေးတွေနဲ့အမျိုးသမီး၈ဦးကိုဖမ်းဆီးခဲ့ပါတယ်။တချို့ကတော့လွတ်မြောက်သွားခဲ့ပါတယ်။အဲ့ဒီအိမ်ကိုဝင်ရောက်စစ်ဆေးမှုမှာပါဝင်ခဲ့တဲ့ချင်းမိုင်မြို့နယ်အလို့သမားရေးဌာနကတာဝန်ရှိသူအမျိုးသမီးစူအန်းဝမ်ဆဝက်ကတော့အခုလိုပြောသွားပါတယ်
။ဆောမာကထဲထဲဖြစ်နေတယ်။ချင်းမိုင်ခါရအခုထားရှိနေကောင်းလို့ထားပါแล้วก็
အခုဖမ်းမိတဲ့မြန်မာနိုင်ငံသူတွေဟာတာချီလိတ်မြို့နယ်ဘက်ကနေလာကြပြီးလူကုန်ကူးသူတွေကချင်းတောင်းနဲ့မဲဆိုင်မြို့နယ်တွေကနေတရားမဝင်နှီးလန်းတွေတုံးပြီးခေါ်လာခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကလူကုန်ကူးသူတွေဟာထိုင်းမှာကလေးတိန်းအလုပ်ရမယ်ဆိုပြီးဆက်သွယ်ပြီးတဦးကိုဗတ်ငွေ4500နဲ့ချင်းမန်အယောက်ခေါ်လာခဲ့ကြတာလို့ဆိုပါတယ်အခုရဲတွေဝင်ဖမ်းတဲ့နေဟာไฮโซခွေးပူလေးတွေတားဖောက်ရောင်းတဲ့လုပ်ငန်းနေရာဖြစ်ပါတယ်။ပိတ်လောင်ခိုင်းစေခံထားရတဲ့သူတွေကတော့တရိတ်ဆန်တားဖောက်ရောင်းတဲ့လုပ်ငန်းတွေကအလုပ်တွေကိုလုပ်ကင်နေရတာဖြစ်တယ်ဆိုပြီးပြောဆိုသွားတာပါ။အခုဖမ်းမိတဲ့မြန်မာနိုင်ငံသူတွေကိုတော့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့ဥပဒေနဲ့အရေးယူမှာဖြစ်ပြီးအလုပ်ရှင်ကိုလည်းလူကုန်ကူးမှုဆိုင်ရာဥပဒေအရတရားစွဲဆိုအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
မအေးမှာပြပုထားတဲ့ဒင်းလောက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကတောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်ကြားမယ်ဒုတိယပိုင်းနိုင်ွက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာပါ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ပါခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီအခုမနေ့ပိုင်းမှာအစီအစဉ်မှာပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တတိသားစီးနေတဲ့ဇဝင်ကျွတ်တက်ကြီးရဲ့ကပြစ်ဒဏ်များတဲ့တဲမှာလေတချို့ဇဝင်ပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားစီးတော့ဇဝင်ကျွတ်တက်တယ်မိမတိုင်းတော့မဟုတ်ဘူးအစေးတော့စားတော့ပြီးနားလာတော့မှာပါဇဝင
်ဒါကတော့ကျမ်းမာရေးအစီအစဉ်မှာကိုဝင်းမင်းတင်ဆက်ထားတာကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်နေဆက်ဒေတာမှာခြေဆိုင်တဲ့တိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့သတင်းတော်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါပြင်ဒီဟာတွေထုတ်လွှင့်မပြီးခင်အရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်အမေရိကန်အင်ဂျီယန်အသုံးနှုန်းနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေပါတယ
်ဒီနေ့မြန်မာတွေ့ကျင်ပြတ်မယ် ADM အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက beating beating ကရိုက်တာနှက်တာ aDEAD dead theta H O R S E horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျိုးလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ idiom အသုံးနှုန်းမိနစ်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပြပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးအစီအစဉ်မှာဆိုရင်စီဂျိုယောဂနဲ့ပတ်သက်ပြီးတော့တည်ဆုံးမှုချွတ်ချာရေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျူသွေးဂျူယောဂါက၁၀ရောက်မှ၁ရောက်ထိဖြစ်ပွားရလွန်ဖြစ်နေပြီးနောက်ဆက်တွဲယောဂါတွေအနေနဲ့တည်ဆုံးမှုကလည်းပုံများလာနေတယ်လို့စီဂျူအထုကူတွေကဒီပေးပြောဆိုနေပါတယ်။ဒါကြောင့်အခုလိုစီဂျူသွေးဂျူအဖြစ်များပြီးတော့နောက်ဆက်တွဲယောဂါတွေတည်ဆုံးမှုတွေပုံများနေရပါပါလေ။ရှေ့မှာပိုဆိုးမလာခင်အဓိကဘလို့ကာကွယ်ဖို့ရည်ကြီးနေပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံစီဂျူသွေးဂျူယောဂါအသင်းရဲ့ဥက္ကဋ္ဌစီဂျူအထုကူဆရာဝန်ကြီးနဲ့ကုန်ဒူးဆောင်ပမောက္ခဒေါက်တာတင်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားတာနားဆင်ပါခင်ဗျာ
โอเคဒီကူသွေးကြိုထုကုဆရာဝန်ကြီးနဲ့ကုန်ဒူးဆောင်ပမောက္ခဒေါက်တာဦးထွန်းစစ်လက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီဂျိုယောဂါတွေတော်တော်များများအဖြစ်များလာပြီးတော့ဒီစီဂျိုကြောင့်တည်ဆုံကြရတယ်လို့ပြောတာတွေလည်းတဖြည်းဖြည်းများလာတဲ့ခါကျတော့ဆရာကြီးအဲ့ဒီအနေထားကဘလို့ဖြစ်နေတာလဲဆရာ
ကျွန်တော်မြန်မာနိုင်ငံမှာကြီးကြီးသေးသေးယောဂါကပြင်းလို့ကျောက်ကမန်းတိဖြစ်နေပါတယ်အဲ့ဒါမျိုးအတူတူသူနဲ့ဆက်ဆက်ပြီးတော့နေတဲ့ယောဂါတွေပေါ့နှလုံးယောဂါကျောက်ကယောဂါကျန်စာယောဂါဒါတွေလည်းစိုးစရာကောင်းကောင်းအောင်များနေပါတယ်အဲ့တော့ကြီးကြီးသေးသေးယောဂါတွေရာဥရောပဆိုရင်အရွယ်ရောက်ပြီးဒီပေါ့အသက်25နဲ့64နှစ်ကြီးတော်တယ်မှာကျွန်တော်2014ကလောက်ထားတဲ့ business survey ပေါ့ trend ကြီးဝင်လောက်ထားတဲ့ survey ရဆိုရင်တော်တော်များများကြံပြန့်နေလို့ဖြစ်ပေါ်နေတယ်။ကျွန်တော်ဒီဗီဇိုင်းရာဒီဂျစ်တူယောဂါအတင် International Diabetes Federation ကတော်ရင်ကမှာဒီဂျစ်တူယောဂါပြပွားနေမှာ6.8%လောက်ရှိနေလို့ခန့်မှန်းထားတယ်။ဒ
ဒီလိုရောဂါရှိနေမှန်းသိပြီးတော့ခွန်ဆက်ငါးရကံကစီးရွတ်ရောဂါရှိလို့ရှိမှန်းမသိဘူးဖြစ်နေတယ်။ဟုတ်ကဲ့ဆရာတော့အခုဒီစီးရွတ်ကြောင့်သိဆုံးရတဲ့အထဲမှာလည်းနောက်ဆက်တွဲခုနကဆရာပြောတဲ့ဒီနှလုံးရောဂါတို့ကြောက်ကရောဂါတို့ကင်ဆာတို့ရှိတာကိုသိမဲ့အနေထားမရှိဘူးထင်တယ်ဆရာ။စီးရွတ်တက်ပြီးသေးသွားတယ်လို့ပဲပြောကြတာပေါ့။ဟုတ်ကဲ့ဆရာတော့အခုဒီစီးရွတ်ကြောင့်သိဆုံးရတ
နေပြီ။အဲ့တော့နောက်တစ်ခုဆိုတော့ပြောတဲ့ pre-diabetes ဆိုပြောတဲ့အခြေအနေကလည်းသကုဒ္ဒနာကုလညာကံဆိုတော့ဘဝကြီးမှာ၅တန်းကျော်တဲ့သူတို့ကြီးကြီးဖြစ်မဲ့အခြေအနေမှာကနေဦးစစ်မှာဖြစ်ပြီးစောင့်နေတယ်။အဲ့ဒီ pre-diabetes ကြီးရူရောဂါကတော့ဒီမှာအင်တန်အရေးကြီးတယ်။ဒါကြောင့်လည်းဆိုတော့အဲ့ဒီ pre-diabetes တွေကနောက်90တောင်ကြီးရူရောဂါအနည်းဆုံး3တောင်ဖြစ်မယ
်။အဲ
ကြောင့်သူကအရေးကြီးတယ်။အဲ့တော့တပူကြီးကြီးတာကအဲ့ဒီလူကလောလောဆယ် pre-diabetes အခြေအနေမှာကြည့်ရသေးရောကမဖြစ်နိုင်အောင်တော့ပမာလူဒါမှမရှိတဲ့ကျန်းမာရေးလူတွေတဲ့ဆိုင်နှစ်ဆပို့ပြီးတော့နှလုံးသွေးကြောကျင်းတဲ့ရောဂါပိုဖြစ်ကြတာအဲ့တော့ဒီလိုဖြစ်နေတဲ့အုပ်စုကစစ်တမ်းမှာငါးတန်းကဆိုတော့နှလုံးရောဂါကြောက်ကြောက်ကင်ဆာရောဂါတွေဖြစ်ကြတယ်ဒီလိုရောဂါဖြစ်ပြီးကျူပြီးတော့ဖြစ်နေတဲ့ပြည်ကြပြီးအဆင်အကျိုးဆင်းမှရှိတယ်နောက်ငါးတန်းသောလူတွေကလည်းဆိုတော့ပြောတဲ့ရောဂါတွေပိုဖြစ်တာနှစ်ဆအဲ့ကြောင့်ကျွန်တော်ပြောတာကနှလုံးရောဂါနဲ့ဆိုတော့ပြောတဲ့လိကျတဲ့ရောဂါတွေတော့ကယောဂတွေအဖြစ်အများကြီးတွေ့ရပြီးနေကြ
ဟုတ်ကဲ့ဆရာအဲ့တော့ဒီသေဆုံးမှုတွေကိုရှော့ချနိုင်ဖို့ဆိုရင
်
ဟုတ်ကဲ့ရှင်းပါတယ်ဆရာအဲ့တော့ဒီသေဆုံးမှုတွေကိုစီကြိုကြအောင်ပေါ့နော်ရှော့ချနိုင်ဖို့ဆိုရင်ဆရာအဓိကအရေးကြီးဆုံးအချက်ဆိုရင်ဆရာဘယ်အချက်တွေကိုကျန်ပေးမလဲ
ဒီယောဂတွေကိုကာကွယ်ရမယ်ကာကွယ်ရေးအဆင့်ပုံစံရှိရဒီယောဂဖြစ်စီနိုင်တဲ့ပုံဖြစ်ပေါ်နိုင်တဲ့ risk factor တွေရှိတဲ့ပြည်တွေကိုကျွန်တော်ကကြပေးရမှာယူပြီးတော့ဒီ risk factor တွေကိုကြည့်ကြည့်ကြည့်အောင်ဖြစ်တော့ဒါကြည့်လို့မယ်။ညကျွန်တော်ရဲ့လူမှုကိုလည်းဒီ risk factor ကြီးမဖြစ်အောင်ကျွန်တော်ကဒါကြည့်ကြည့်လို့။ဒါကိုကျွန်တော်ကစာစကားနဲ့တော့ primary prevention ပေါ့။နောက်ကြည့်ကြည့်ရတာဖြစ်တဲ့သူဆိုရင်ကျွန်တော် social media တွေလို့ပြီးပြီးတော့ကျွန်တော်ကြည့်ကြည့်ရတာဖြစ်ပြီးရောက်ခဲ့လို့ရှိရင်ဆိုတော့နောက်ဆက်တဲ့ရောဂါကြီးမဖြစ်အောင်ကကွယ်ချင်းလို့ရတယ်ဒါက secondary prevention ပေါ့။နောက်တချို့ကြီးကကြည့်ကြည့်ရတာပြီးတဲ့ချိန်မှာနှလုံးရောဂါ၊ကြောက်ရောဂါဖြစ်နေတော့ညာတဲ့အဲ့ဒီလူတွေကအဲ့ဒီနှလုံးရောဂါကြောက်ကြောက်ကြောင်းလို့အရွယ်မတိုင်ဘူးပေါ့ပြီးဆုံးချိန်ဆော့ပြီးတော့ပြီးမကြွတဲ့မဖြစ်အောင်ကျွန်တော်ကာကွယ်လို့ရတယ်အဲ့ဒါကို tertiary prevention လို့ခေါ်တယ်အဲ့တော့ကျွန်တော်အဲ့ဒီအဆင့်ဆုံးချိန်လို့ဒီလူလူတို့အတွက်တိုင်းပြီးကြမှာကျွန်တော်လုပ်ရမှာကာကွယ်ရအဲ့တော့ဒီယောဂါကြီးကဘာကြောင့်ဖြစ်လဲလို့ risk factor ကိုကျွန်တော်ပြန်ကြည့်လိုက်အချက်၄ချက်ပဲအဓိကဘာလဲဆိုတော့ကျန်းမာရေးနဲ့မြင်ရည်ညွတ်တဲ့အစားအသောက်တွေစားတော့နေထိုင်ခြင်းနံပါတ်၄ကကိုယ်လည်းလုပ်ရှားမှုနည်းပါးခြင်းနံပါတ်3ကစိတ်လေးနဲ့ဆွေးရကြည့်ပြီးပေါ့ဆွေးရကြည့်ပြီးစားတုံးခြင်းနံပါတ်4ကတော့အဂေါ်ရီကိုအမြဲဖြစ်လောက်တောက်တုံးနေခြင်းပေါ့အဲ့ဒီအားလုံးကတော့ဘဝကြီးအရန်ကိုဖြစ်တယ်အဲ့တော့အဲ့ဒီ risk factor ကဒီလိုမျိုးကကာကွယ်နိုင်ရင် ညလေးကောင်ဒီတစုံနဲ့ပြည့်တဲ့ပုံစံဖြစ်မယ်။စီးကျူးသူရဲ့ရက်ကောင်လည်းကကွယ်ရောက်မယ်။ဒါပြန်လို့သူချက်ချင်းရဲ့ယောဂကကွယ်ရောက်မယ်။ကင်ဆာယောဂကကွယ်ရောက်မယ်။နာတာရှိသက်ရှင်လမ်းကြောင်းယောဂတွေကိုလည်းကကွယ်ရရောက်မယ်။အဲတော့ဒါကိုကကွယ်ဖို့ဆိုရင်သုံးချက်လုပ်တယ်။တစ်ခုကဘာလဲဆိုတော့ဗမာယူမာဒီရစ်ချက်ကြီးဖြစ်လို့ဘလောက်ကြီးများပြီလဲဆိုတာကိုစာရင်းလေးလုပ်ပြီးတော့ဒီချာကိုကလည်းစဉ်းစားရရင်စောင့်ကြည့်လို့ဆိုရင်ကျွန်တော်ထူထောင်မှုတူတယ်။နံပါတ်၄ကကျွန်တော်ရဲ့ပြည်သူလူထုကိုဒီ risk factor တွေကိုတရညာမထိတွေ့ရအောင်မစားသုံးနိုင်အောင်ကျွန်တော်ကလုပ်ပြီးလို့လုပ်တယ်။နံပါတ်၃ကတော့ဒီ risk factor တွေရနေပြီးစီချုပ်ဖြစ်လာတဲ့လူဆိုတော့နံပါတ်၄ကဖြစ်တဲ့ပြည်သူဆော့စီယာပြည်ပြီးတော့ထိထိရောက်ရောက်ကုသရေးကိုလုပ်နိုင်အောင်လို့ကျွန်တော်ရဲ့ကျန်းမာရေး system ကိုပြုပြင်ပြောင်းလဲဖို့ကျွန်တော်တို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုလှည့်ပေးကြအောင်ပါ။ BNI အဖွဲ့ဝင်နေကြားဒေသကသတင်းတောက်တွေစူးစီးတင်ပြထားပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အိန္ဒိယနိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေချင်းဒုက္ခသည်တွေပြန်ဖို့အရေးကိစ္စကိုရက်ရွှေ့ဆိုင်လိုက်ပြီးချင်းပြည်နယ်ကိုတွားရောက်ပြီးတော့လေးလာဆန်းစစ်သွားမှာဖြစ်ပါတယ်။ဖန်စီခံနေရတဲ့အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့အမှုကိုစက်တင်ဘာလ10ရက်နေ့မှာအမိန့်ချမှတ်သွားမယ်ဆိုတာနဲ့82ကြိမ်လောက်မွန်တော်လိုင်းရင်းနဲ့အကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယနိုင်ငံနယူးဒေလီမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR Chief of Mission ဟာချင်းဒုက္ခသည်များပြန်ပို့ဖို့ရေးအင်တာဗျူးကိစ္စကိုရက်ရွှေ့ဆိုင်လိုက်ပြီးချင်းပြည်နယ်ကိုတွားရောက်ပြီးအသေးစိတ်လေ့လာစစ်ဆေးသွားမှာဖြစ်ပါတယ်။ UNHCR တာဝန်ရှိသူတွေဟာနယူးဒေလီမှာရှိတဲ့ချင်း Community ခေါင်းဆောင်တွေနဲ့ဩဂတ်လ24ရက်နေ့ကတွေ့ဆုံပြီးချင်းလူမျိုးတွေရဲ့ပကတိအခြေအနေမှကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်ကိုတွားရောက်ပြီးလည်လာမှုတွေပြုလုပ်သွားမယ်လို့ပြောဆိုကြောင်းချင်းဒုက္ခသည်များကော်မတီဥက္ကဋ္ဌမရမောကပြောပါရယ်ချင်းပြည်နယ်မှာနိုင်ငံရေးလူမှုရေးနဲ့လုံခြုံရေးခြေနေတွေတိုးတက်မှုရှိနေပြီဆိုပြီးမလေးရှားနဲ့အိန္ဒိယနိုင်ငံကိုရောက်ရှိနေကြတဲ့ချင်းလူမျိုးများကိုဒုက္ခတွေအဖြစ်ခေါ်လုံခွင့်ပေးတော့မှာမဟုတ်ဘူးလို့ UNHCR ကပြီးခဲ့တဲ့ဇွန်လတုန်းကဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းဒုက္ခသည်ဆိုင်ရာအဖွဲ့အစည်းတွေက UNHCR ကိုကန့်ကွက်ဆန္ဒပြမှုတွေလှုပ်ခဲ့ကြသလိုချင်းနိုင်ငံရေးပါတီတွေကလည်းချင်းပြည်နယ်ရဲ့အခြေအနေကိုလေ့လာမှုမရှိဘဲ UNHCR ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ပြီးပြန်လည်တုံ့တက်ဖို့တိုက်တွန်းမှုတွေပြုလုပ်ခဲ့ကြပါတယ်
ရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့အိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝီဟင်အောင်တို့အမှုကိုဆွဲချက်တင်တဲ့မတင်တဲ့ကိုလာမဲ့စက်တင်ဘာလ10ရက်နေ့မှာအမိန့်ချမှတ်မှာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့ကစစ်တွေခရိုင်ရုံးမှာနှစ်ဖက်ရှိနေတွေရှောင်လွှဲချက်ပေးခဲ့ပြီးဇယလူဘက်ကစွပ်စွဲထားသလိုဗမာတွေကရခိုင်တွေကိုကျုံလို့သဘောထားတဲ့ဆိုပြီးဒေါက်တာအေးမောင်မပြောဆိုခဲ့ကြအောင်ဒေါက်တာအေးမောင်ရဲ့ရှေ့နေသူဖြစ်သူဦးအောင်ကျော်စိန်ကပြောပါတယ်။ဒေါက်တာအေးမောင်နဲ့ဆရာဝီဟင်အောင်တို့ရဲ့ဟောပြောမှုမူရင်းတန်ဖန်တွေကိုတရားရုံးကစစ်ဆေးရမှာလဲတရားလူရဲ့ဆွဲဆိုချက်တွေနဲ့မူရင်းတန်ပိုင်တွေကိုလဲမှုရှိနေတယ်လို့ဆိုပါရယ်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝင်းဟောင်းတို့ကိုလွန်ခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကရသေးဆောင်မြို့မှာပြုလုပ်ခဲ့တဲ့ရခိုင်အချုပ်အခြာအာဏာကျဆင်းခြင်းဝန်ထမ်းအောင်မွေးဖွယ်ခန္ဓာစာပေဟောပြောပွဲမှာဟောပြောမှုနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ဆိုရကနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညူပြည့်စုံမှုမတရားသိမ်းဆက်သွယ်မှုပုံမှန်တွေနဲ့တရားဆွဲဆိုဖမ်းဆီးထားတာဖြစ်ပါရယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မန်ဆမ်အုပ်စုမှာစစ်ပေးရှောင်30လောက်ရောက်ရှိနေပါတယ်။ဩဂတ်လ28ရက်နေ့မနက်ပိုင်းကနမ်တူမြို့အရှိဖက်ချမ်းမှာရှိတဲ့ပန်ချမ်အုပ်စုဝင်လူနေအိမ်ခြေ30ကျော်ရှိတဲ့နားပုံရွာနားမှာတိုက်ပွဲဖြစ်ပွားတာကြောင့်ရွာသား90လောက်ဟာနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။
နှစ်ဆယ့်ရှစ်ရည်နှစ်နေပိုင်းကမန်ဆမ်အုပ်စုပုံကြီးချောင်းကိုနားပုံရွာသားသုံးဆယ်ကျော်ရောက်ရှိနေပြီးရွာသားလေးဆယ်ကျော်ကတော့တော်ထဲမှာတင်းရှောင်နေဆဲဖြစ်ပါတယ်။နမ်တူမျိုးနယ်မှာပြီးခဲ့တဲ့အပတ်ကပဲပန်လုံးအုပ်စုမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ပန်လုံးအုပ်စုရှေ့ရွာကရွာသားတွေတင်းရှောင်ရာကနေဩဂတ်လ၂
ဒီကိုအပြည့်အဝတဲ့ကြောက်တွေကိုလွမ်းညတောင်မှာထုတ်ယူတာနဲ့ပတ်သက်ပြီးဒေတာခံတွေကန့်ကွက်ထားတဲ့အတွက်ထုတ်ယူတဲ့အစီအစဉ်ရထားလိုက်ပြီးဖြစ်ပါတယ်အခုလိုကြောက်ထုတ်လို့မှုရနာလိုက်တဲ့နဲ့ပတ်သက်လို့လမ်းပြင်ဖို့အချိန်ကျကျန်လာလို့နေဆက်ကုန်တွေစီစဉ်မှုလမ်းကြောင်းထိခိုက်လာတယ်လို့ပြည်တော်စုခွေးပြူချက်နဲ့လှုပ်ဆောင်တဲ့စီမံကိန်းဖြစ်တဲ့အတွက်အစဉ်ပြေတဲ့နီလာန
မွန်ညနေ့ကမတီအဖွဲ့ဝင်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးရာပါတီတို့ဦးဆောင်ပြီးတတိယအကြိမ်23ရာစုပင်လုံငင်းချရေးညီလာခံကိုပြန်လည်တုံ့တက်ခြင်းရီဗျူးကောင်စင်နဲ့နိုင်ငံရေးဆွေးနွေးပွဲတရက်ကိုကျင်းပသွားဖို့စီစဉ်နေတယ်လို့မွန်အမျိုးရာပါတီအထွေထွေအတွင်းရေးမှူးနိုင်လေးတမကပြောပါတယ် ဩဂတ်လ3ရက်နေ့စက်တင်ဘာလ1ရက်နေ့မှာမော်လမြိုင်မြို့ရှိပိုင်ခက်ခမ်းမာမှာနေရတာကျင်းပဖို့လျှာထားပြီးAMDPနဲ့MNP ပါတီတို့မှကိုယ်စားလှယ်ထွက်ဝက်စီစုစုပေါင်း150ဦးခန့်ဖိတ်ကြားသွားမယ်လို့စီစဉ်သူတွေကပြောပါတယ်ဒီဆွေးနွေးပွဲမှာမွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဝါကောင်လာပြင်းနေ့မှာကြာရောက်ခဲ့တဲ့80တကြိမ်မြောက်မွန်တော်လိုင်းရင်းနေ့ကိုမွန်ပြည်သက်ပါတီထိန်းချုပ်နေမြေတွေမှာကျင်းပခဲ့ကြပါတယ်။မနေ့ကစီရေးပြအခမ်းအနားအတွက်တက်မလို့ကနေတာစီမှုတွေရှိခဲ့ပေမဲ့ဒီနှစ်မှာတော့ဖိအားပေးမှုတွေမရှိဘူးလို့မွန်ပြည်သက်ပါတီဘက်ကဆိုပါတယ်။မိကလျာမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်။
ဩဂတ်လ26ရက်နေ့မှာကျင်းပခဲ့တဲ့ခွန်ဆက်တကြိမ်မြောက်မွန်တော်လှန်ရေးနေ့ခန္ဓာကိုမွန်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီရဲ့ထိန်းချုပ်နေမြေဖြစ်တဲ့ပါတီဗဟိုဌာနချုပ်ရေးချောင်းဖျားမော်လမြိုင်ခရိုင်ဌာနချုပ်ကျန်းအင်းစိတ်ကြီးမြို့နယ်တထုံခရိုင်ဌာနချုပ်ကောက်ကရိတ်မြို့နယ်ဖျားသုံးစုနယ်စပ်ပလိုက်တွန်ဖိုင်တဝဲခရိုင်ဌာနချုပ်ရေးပြည်မြို့
ပေး မှု တွေ မရှိ ဘူး လို့ လည်း မွန် ပြည် သစ် ပါတီ တထောင် ခရိုင် ဥက္ကဋ္ဌ နိုင် နေဒူး တံမှန် က အခု လို့ ဆို ပါတယ်
ဒီ သစ် က ကျွန်တော် တို့ အခက် ခဲ တော့ ဘာ မှ မရှိ ပါဘူး အစိုးရ တတ် နဲ့ ပေါ့ လေ မနစ် က သူတို့ က နည်းနည်း ပြာ ပေး တာ ပေါ့ လေ ဒီနေ့ က တော့ ကောင်းကောင်း မွန်မွန် ပဲ ပြီးဆုံး တော့တာ ပေါ့ လေ
တော်လှန်ရေးနေ့မှာ မွန် ပြည် သစ် ပါတီ က ထောက်ပြန် တဲ့ တဘောထား ကြေညာ ချက် မှာ တော့ ရင်းချမ်းရေးနဲ့ ပတ်သက်ပြီး ဆွေးနွေးဖက်တွေကြား ကွာဟမှုတွေ ရှိပေမဲ့လည်း ဆက်လက်ကြိုးပမ်းသွားမယ်လို့ တထုံ ခရိုင် ဥက္ကဋ္ဌ နိုင် နေဒူး တံမှန်က ခုလိုပဲပြောပါတယ်
ဥမာ ဟို မြောက်ပိုင်း မာမိတ်တွေက သူတို့ကဒီ NCA ကို ပြင်မလောက်မယ် ကျွန်တော်တို့ ကြတော့ဒီ NCA အတွက်မလောက်မယ် နောက်ကြန့်ရှိနေတဲ့ အဖွဲ့အနေငယ်ကတော့ NCA ကိုဟန်ကျင်နေစေပေါ့ဗျာ အဲ့လိုမျိုးအခြေအနေတွေရှိတာပေါ့လေ ကျွန်တော်တို့က ဆက်လက်ပြီး ဒီရွေးငင်းချိုင်းရဲ့အတွက် ဝိုင်းဝန်းကြိုးပမ်းပြီးတော့ အဖြေရှာရမှာဖြစ်တယ် ဖြေရှာဖို့အတွက်လည်း ဆိုင်းမြင်နေကြတယ်လေ
မွန်ပြည်သစ်ပါတီရဲ့ မော်လမြိုင်ခရိုင် မွန်တော်လှန်ရေးနေအခမ်းအနားမှာ ကုန်းပြူတပ်ဖွဲ့တွေကနေ တနပ်ပစ်ဖောက်မှု မလုပ်ဆောင်ခဲ့ဘူးလို့လည်း ဘိုးကြီးထွန်းတော်က မော်မာလာနဲ့ အခုလိုပဲပြောသွားပါတယ်
မလုပ်လားဘောဘေပံပရာပလာတာနော်မြင်းရဲနော်ကဲပုံပေါ်တော့မတော်ငိုလို့ညောင်းကျွန်တော်နော်မော်လမြိုင်ခရိုင်ဘက်မှာတော့စည်ရပြခန္ဓာရှိပေမဲ့တနပ်ပစ်ဖောက်တာတော့မရှိဘူးဘာတီဌာနချုပ်ကနေကိုဒေသနဲ့ကိုအခြေအနေကန့်ညီအောင်လှုပ်ဆောင်သွားဖို့ညွှန်ကြားလာတယ်မနှစ်တုံးမွန်ပြည်သစ်ပါတီရဲ့မွန်တော်လှန်ရေးနေအခမ်းအနားမှာစည်ရပြခြင်းနဲ့တနပ်ပစ်ဖောက်ဂုံပြူတာမလုပ်ဖို့တတ်မတော်ကနေ
ဆက်ဆက်ဆင်ရဲလာတဲ့တော်လှန်ရေးပန်းနိုင်ဖြစ်တဲ့ဖက်ဒရယ်ဒီမိုကရက်တစ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဖော်ပြထားတာကိုတွေ့ရှိရပါတယ်။မွန်ပြည်တပ်ပါတီဟာဒီနေ့ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့
ဆက်ပြီးတော့မွန်ပြည်တပ်ပါတီအပြင်ပြည်တွင်းနေမွန်လူငယ်တွေနဲ့တန်ဃာတော်တွေဦးဆောင်ပြီး 58 ကြိမ်မြောက်မွန်ဒေါ်လာရင်းတွေကို
မူရုံမျိုးပြိုင်းနဲ့ကောင်ကြောင်းဝင်အာဇာနီကုန်းမှာစီကားတိုင်မြက်စွာကျင်းပခဲ့ကြပါတယ်ဒီအကြောင်းကိုတော့မြင့်စနိုင်းကနေစူးစီးတင်ဆက်ပေးထားပါတယ်ဝါကောင်လပြည့်နေ့အောက်ကောက်လ26ရက်နေ့မှာကြာရောက်တဲ့ကွန်ဆက်တစ်ကြိမ်မြောက်မွန်တော်လိုင်းရဲ့ဖိုခန္ဓာကိုပြည်တွင်းမှာရှိနေတဲ့မွန်လူငယ်တွေဥဆောင်ပြီးတော့မွန်ပြည်နယ်မူရုံမျိုးနယ်ဝင်းဆိုင်တော်ရတာတနာဝင်းထဲကအာဇာနီကုန်
မတီကောင်းဆောင်ဖြစ်တဲ့မင်းစန္ဒီဦးကအခုလိုရှင်းပြပါဗျာ။အ
သက်ကလေးချိုးရဲချိုးရဲခဲ့ပြီးအမျိုးသားလူမျိုးကြီးအတွက်ပိုက်ပွဲဝင်ရောက်ကန်ခဲ့တဲ့အခုကျွန်တော်တို့ကာရဝတ်ပြည်ထောင်နယ်လေးထားတဲ့အနေနဲ့သူတို့ချိုးပန်းထားတဲ့အရာတစ်ပြားကိုကျွန်တော်တို့ခင်မှာပန်းသာရောက်ဖို့သူတို့ချိုးပန်းခဲ့တဲ့တောင်ဟာရဲ့အပြည့်အဝကိုကျွန်တော်တို့ဖိတ်တိုင်းနှိမ့်တဲ့အနေနဲ့အဲ့ဒါကျွန်တော်တို့ပြီးရောက်ပြီးတော့ပွဲလောက်ရချင်းဖြစ်ပါတယ်
မွန်လူငယ်တွေဥဆောင်ပြီးပြည်တွင်းမှာမွန်တော်လာရင်နဲ့ခန္ဓာကျင်းပလာတာဟာဒီနှစ်ပါဆိုရင်17နှစ်ရှိခဲ့ပြီဖြစ်ပါတယ်။မွန်တော်လှန်ရေးနေ့နဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်သူဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။လွတ်လပ်ရေးကြိုးပမ်းမှုတမိုင်းရောဒီမိုကရေစီနဲ့ပတ်သက်ရေးတို့ကျွန်တော်မွန်ပိုင်းသာကောင်းဆောင်ကြီးတွေအသက်သွေးချိုးတွေဘဝတွေအများကြီးစည်းပြီးတော့ပေးဆက်ပေးခဲ့တယ်နော်။အဲ့ကျွန်တော်တို့ဒီနေ့လာတာအဲ့ဒီဂုံကျေးစုတွေကိုကျွန်တော်တို့အောင်းမေးသတိရပြီးတော့လာတော့အလေးပြုတယ်လာတော့ကျွန်တော်တို့အယူအဆဖြစ်ပြန်ခန်းတာဆိုတော့သူရဲ့စူးစမ်းမှုကဒီကနေ့အထိကျွန်တော်တို့ပြီးပြတဲ့ခရီးစဉ်တော့မရောက်သေးဘူးအဲ့တော့ရှင်းဆက်ရမယ့်ခရီးစဉ်မျိုးရှိတယ်ဒီမိုကရေစီအပြည့်ဝရဖို့ဘာလို့အပြည့်ဝတဲ့ဆက်တွေဆက်လက်ရဖို့ဆိုရင်ကျွန်တော်တို့အားလုံးစီစီလုံးလုံးနဲ့တွားဖို့လို့
ဒီနေ့မွန်တော်လိုင်းရဲနဲ့ဆောင်ပေါဖြစ်တဲ့တွန်လိုင်းရဲမှလွတ်လပ်ပြီဆိုတဲ့စကားကိုမွန်ပြည်နယ်ဆိုရကဖြောက်ခိုင်းခဲ့ပါတယ်1948ခုနှစ်လွတ်လပ်ရေးရပြီးနောက်မွန်မျိုးသားတွေကိုကံကြမ္မာကိုဖန်တီးခွေရရှိဖို့အတွက်ဖတ်ဆပလအစိုးရထံဥပဒေပေါင်းအတွင်းနှစ်ရှည်လမြောက်တောင်းဆိုခဲ့ပေမဲ့မရခဲ့လို့1948ခုနှစ်ဝါကောင်လပြည့်နေ့မှာမွန်လူငယ်တွေကနေမော်လမြိုင်အရှိတ်ပတ်ချံဇာတပင်ကျေးရွာရှိရဲစခန်းအပါအဝင်ဂျိုင်းမြကန်းတလျှောက်ရှိကျေးရွာကြီးတွေမှာရှိတဲ့ကာကွယ်ရေးလက်နက်တိုင်းများကိုစီးနှင်းသိမ်းပိုက်ခဲ့ရာမှာမွန်တော်လိုင်းရဲ့အစပြိုးခဲ့ပါတယ်မွန်တော်လှန်ရေးအစပြုခဲ့တဲ့ဝါကောင်လက်ပြည်နယ်ကိုမွန်တော်လှန်ရေးနေ့အဖြစ်သတ်မှတ်ပြီးမွန်ပြည်သက်ပါတီနဲ့မွန်လူငယ်တို့ကနေနှစ်စဉ်နှစ်တန်းကျင်းပလာခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အိန္ဒိယနိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR Chief of Mission ဟာချင်းဒုက္ခသည်များပြန်ပို့ဖို့အရေးကိစ္စကိုရက်ရွှေ့ဆိုင်လိုက်ပြီးချင်းပြည်နယ်ကိုတွားရောက်ပြီးလေ့လာစစ်ဆေးသွားမှာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့အမျိုးနယ်ပြည်သူ့လူတော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ရဲ့အမှုကိုလာမယ့်စက်တမလ10ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်တော့မှာဖြစ်ပါတယ်ကဲ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အစိုးရတက်တွေဖမ်းဆီးသွားတာကိုနောက်ဆုံးတွေ့လိုက်ရတဲ့အမျိုးသားဒါမှမဟုတ်အမျိုးသမီးကိုပျောက်ဆုံးတော့မဲ့သူတယောက်ဖြစ်နေတွေ့ထားကြတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောပေမယ့်အာဏာပိုင်တွေကတော့ဒီလူကိုသူတို့ဖမ်းဆီးခဲ့တယ်လို့ဝန်မခံတာဒါမှမဟုတ်အဖမ်းခံရသူရဲ့ကံကြမ္မာနဲ့ပတ်သက်ပြီးအချက်လက်တစုံတရာထုတ်ပေးဖို့အတွက်ငြင်းဆန္ဒတွေလှုပ်လို့ရှိပါတယ်။ဒီလိုအဖြစ်မျိုးကိုစီးရီးယားမှာ2017ခုနှစ်အစောပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့အုံကြောက်မှုကြီးစတင်ဖြစ်ပွားပြီးကလေးကတွေ့နေရပါတယ်။အစိုးရအကျဉ်းထောင်တွေမှာထောင်နဲ့ချီတဲ့လူတွေပျောက်ဆုံးကုန်ပြီးအများစုကတော့သတင်းအစနာတော့မကြားရတော့ပါဘူး။ပျောက်ဆုံးသွားသူတွေရဲ့မိသားစုဝင်တွေကသူတို့နဲ့ပတ်သက်ပြီးထပ်တလဲလဲမေးကြပေမဲ့စီးရီးယားအာဏာပိုင်တွေကဒီအဖမ်းခံရသူတွေဒါမှမဟုတ်သူတို့ထိန်းသိမ်းထားခြင်းကနောက်ဆုံးတွေ့လိုက်ရသူတွေနဲ့ပတ်သက်ပြီးသူတို့ဘာမှမသိရကြောင်းပုံမှန်ညင်းဆိုလေးရှိပါတယ်။ဒီနှစ်မေလအထိဒီလိုညှင်းဆုံမှုတွေရှိနေပေမဲ့မေလမှာစပြီးစီးရီးယားအာဏာပိုင်တွေကအယက်သားမှတ်ပုံတင်မှုကိုစစ်ဆေးရမှာ2017ကစပြီးပျောက်ဆုံးဒါမှမဟုတ်အဖမ်းခံရသူထောင်ပေါင်းများစွာတေဆုံးခဲ့တယ်ဆိုတာသွားတွေ့ရပါတယ်။တေဆုံးရတဲ့အကြောင်းရင်းကလည်းနှလုံးရောဂါဖြစ်ကြောင်းမကြာခဏ CNN မှာဖော်ပြထားတာပါ။စီးရီးယားအာဏာရှင်ရဲ့နောက်ဆုံးကြေညာချက်ကနေ နိုင်ငံတကာအတိုင်းအတာကာလတန်ရှိတန်တရားဖြစ်နေတဲ့ကိစ္စဖြစ်တဲ့ထောင်နဲ့ချီတဲ့နိုင်ငံအချင်းသားတွေဖမ်းခံရစဉ်တည်ဆုံနိုင်မယ်ဆိုတာကိုအတည်ပြုခဲ့တာမို့ဒါကိုဘယ်တော့မှမပြောင်းနိုင်မှာမဟုတ်ပါဘူး။တိန်းနဲ့ချီတဲ့အရတားတွေရဲ့နိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုတာလွတ်လပ်ခွင့်ရပိုင်ခွင့်ဆန်ရတရားဝင်လုပ်ပိုင်ခွင့်တွေရဖို့အကြမ်းမဖက်တောင်းဆိုတာတွေကိုတုံ့ပြန်ရမှာစီးရီးယားအာဏာရှင်ကသူတို့ကိုစစ်နှင်တကြဖမ်းဆီးနှိပ်စက်ပြီးတပ်ဖြတ်ပစ်ခဲ့တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ Heather New York ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်လူခွင့်ရေးအဖွဲ့ကြီးရဲ့အစိုးရခန်းစာမှာလည်းအနည်းဆုံးစီးရီးယား13,000လောက်လူမှုအုံချွတ်မှုစတင်ကစပြီးဖန်ခံရတာဓမ္မမှုပျောက်သွားတာကြုံခဲ့ရတယ်လို့ဖော်ပြထားပြီးဒီထက်ကအများစုကိုအချင်းတောင်တွေထဲမှာအာဏာရှင်ကထိမ့်သိမ်းထားမယ်လို့ယုံကြည်ကြောင်းနဲ့အဲ့ဒီထောင်တွေမှာအစိုးရတာဝန်ရှိသူတွေကနှိပ်စက်တပ်ဖြတ်ပြီးအာဆက်အုပ်ချုပ်မှုတွေစန့်ကျင်သူမှန်သမျှကိုအတန်တိတ်သွားအောင်ချင်းချောက်တာတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်ဒီလိုနှိပ်စက်တပ်ဖြတ်မှုတွေအတွက်ဆယ်ရစတန်းနဲ့တခြားအထောက်ထားများစွာကိုနိုင်ငံတကာအဖွဲ့အစည်းတွေကကောက်ယူခဲ့ပြီးစီးရီးယားအာဏာရှင်ကိုကဘာကဆက်ပြီးရှုံချမှုနဲ့အပြစ်ရှိတဲ့အရာရှိတွေကိုတရားရုံးမျိုးစုံမှာတရားစွဲနိုင်အောင်ပံ့ပိုးပေးနေတယ်လို့လည်း Heather New York ကပြောပါတယ်။ American ပြည်တော်စုအနေနဲ့အာဏာရှင်အဆက်ဆိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ဆက်လက်ရှုံချမှာဖြစ်တယ်လို့အဖမ်းခံရသူတွေအတွက်လည်းတီးခြားလွတ်လပ်တဲ့စောင့်ကြည့်ဖွဲ့တွေတော်ရောက်ကြည့်ရှုခွင့်ရဖို့အပါအဝင်နိုင်ငံတကာဥပဒေစံသတ်မှတ်ချက်တွေနဲ့အညီလုပ်ဖို့အတွက်တောင်းဆိုနေတာပါ။ American ပြည်တော်စုအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူလက်တွဲပြီးဒီဆိုရတဲ့သူတို့ရဲ့လှုပ်ဆောင်မှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးကျူးလွန်သူတွေတာဝန်ခံမှုရှိလာစေဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တို့ရရှင်တို့ခုကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOE အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOE ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ VOE ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်ဒီဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဘလုံးသူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းကိုဗီယက်နမ်အဖွဲ့အစည်း200ကျော်ကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တန်ယုံမှဒီသတင်းပတ်တင်တွားရောက်ဂုဏ်ပြုနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင်ဗီယက်နီသတင်းဌာနနဲ့ထိန်းတုပ်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြထားပါတယ်။အဲလိုတွားရောက်ဂုဏ်ပြုနှုတ်ဆက်ကြတဲ့အထက်မှာဗီယက်နမ်ထိပ်တန်းခေါင်းဆောင်တွေဗီယက်နမ်ကွန်မြူနတီပါတီဘူကော်မတီပြင်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ဒီဘောနိုင်ငံကအင်ရှင်မြေလက်ခံကျင်းပတဲ့နိဗိဒန်နဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုဆိုင်ရာဘင်္ဂလားပင်လယ်အော်လို့ဆိုအစီအစဉ်လို့ဆိုရမယ့် BIMSTEC ထိပ်သီးအစည်းအဝေးကိုကတ်မန်ဒူးမြို့တော်မှာကြာသပြီးနေ့ကစလို့တနေ့ကျကျင်းပနေပြီးမြန်မာသမ္မတဦးဝင်းမြင့်လည်းတက်ရောက်နေပါတယ်။အစည်းအဝေးတွင်စီးပွားရေးဆိုင်ရာပူးပေါင်းပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တွေဆွေးနွေးဖို့ရှိသလိုဒေသတွင်းလျှက်စစ်တားအလိုင်းထိစပ်မှုဆိုင်ရာသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒီသဘောတူညီချက်အရဆိုရင်တော့သက်ဆိုင်ရာနိုင်ငံတွေကြားမှာစွန့်ရင်အကြောင်းဝင်လုပ်ဖို့လမ်းပွင့်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုလုံဝင်းလျှောက်ထားတဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတောင်ပေါ်တိုင်းရင်းသားလူနည်းစုဝင်160ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့ပုံစံနဲ့အကြောင်းလူခွင့်ရေးလူရှားသူတွေကပြောပါတယ်။သူတို့အနေနဲ့သူတို့မူရင်းနိုင်ငံတွေကိုပြန်ပို့ခံရရင်အဲဒီမှာအပြည့်ပြည့်အရေးယူခံရနိုင်တယ်လို့လည်းပြောပါတယ်။အင်္ဂလန်ပရီးမီယာလိဘောလုံးပြိုင်ပွဲဝင်မန်ချက်စတာယူနိုက်တက်အသင်းရဲ့နီးပါးဂျိုဆေမိုရီညိုကသူ့အသင်းရဲ့ရှုံးပွဲတွေနဲ့ပတ်သက်ပြီးအခုချိန်ဟာစင်မချမ်းမြို့ပွဲရုန်းကန်နေရတဲ့အချိန်ဖြစ်မနေဘူးလားဆိုတဲ့သတင်းတော်ရဲ့အမေးကိုပြန်ဖြေတာမှာပွဲမစခင်ကျွန်တော်လို့သူလူမျိုးတွေဖတ်တာကိုခင်ဗျားလို့မယ်ဆိုရင်မြန်မာနိုင်ငံကိုကြည့်လိုက်ပါအဲ့ဒါကမှစေမချမ်းမျိုးပဲရုန်းကန်နေရတဲ့အခြေအနေဖြစ်တယ်လို့ပြောသွားပါတယ်ခင်ဗျာ
ထိတက်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရော့စမစ်ဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်နိုင်ငံတကာကတော်တာရှင်များနဲ့သူကမြန်မာပြည်သူပြည်သားအားလုံးကိုကျေးဇူးတင်ပါတယ်ကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ရပါစေခင်ဗျာကျွန်တော်ဆံမိုးပြီပါ
This program has come to you from the Voice of America, Washington.